ါခင်ဗျာ RFP ပြီးစားကဏ္ဍကနေနှုတ်ခွန်းဆက်သလိုက်ရပါတယ်ခင်ဗျာအခုဒီပုံမှာပထမဦးဆုံးဖော်ပြပေးလို့တဲ့စာကတော့ရှမ်းပြည်တောင်ပိုင်းတီချင်းမြို့ကစားတဆောင်ပဲဖြစ်ပါတယ်ရှမ်းပြည်တောင်ပိုင်းတီချင်းမြို့ကငကားဘီလက်မြေဆေးရုံကအလုံသမားတွေလစာမရတာ9လကျော်နေပါပြီတဲ့ထွက်စားတင်တော့လဲထွက်ခွင့်ပေးတယ်လစာတော့မပေးပါဘူးတဲ့စားသိလည်းမရသလိုဆေးရုံမှာဒရိုက်တာ3ယောက်ရှိပါတယ်လစာတောင်းရင်အော်တိုခံရပါတယ်တဲ့တက်ဆိုင်ရလူကြီးမျိုးတွေကိုသိစေချင်လို့ပါဆိုပြီးရေးသားပေးပို့လာပါတယ
်နောက်ထပ်စာတဆောင်ကတော့မန္တလေးတိုင်းပဲခူးကူမြို့နယ်မြစ်ချေရဲစခန်းမှာတရလကိုတရကန်လုပ်ပြီးတော့ညှဉ်းပန်းနှိပ်စက်နေပါတယ်တဲ့အဲ့လိုညှဉ်းပန်းနှိပ်စက်ရမှာချီနောင်နာလက်ထိတ်ခတ်တာအချိုကန်းနဲ့သွင်းပြီးကျင်းစက်နဲ့တို့တာတွေလုပ်နေတဲ့ပြင်မိသားစုတွေကိုလည်းအနာကပ်ခွင့်မရှိရှင်းပြရလဲလက်မခံပါဘူးတဲ့လူချင်းဝေဖောက်ပြတဲ့ကိစ္စတခုမှမရှိပေမဲ့ဆင်းရဲတာကြောင့်ရဲနဲ့လူကြီးတွေပေါင်းပြီးမတရားလုပ်ကြမှာကိုစိုးရိမ်နေပါလေလို့ရေးသားထားပါတယ်စာကိုပေးပို့တဲ့သူကပြဿနာဖြစ်နေတဲ့လူတွေနဲ့မဆိုင်ပေမဲ့ရွာသားချင်းဒီကိစ္စကိုသိနေတော့မနေနိုင်လို့ RFA ကတစ်နေပြီးတော့ကလူချင်းမင်းတွေသိစီချင်ပါတယ်တဲ့ခင်ဗျာ
နောက်ထပ်စာတဆောင်ကတော့ကျမရဲ့ကိစ္စပါဝိုင်းနေမျိုးနဲ့ကပြည်သူစေုပ်ကြီးမှာဆောင်းမိုင်ကြီးဟာရှေ့ုတ်တဲ့စေကူတမှုခံယူနေတဲ့လူနာတွေကိုကူးဆိုင်မှုမရှိကြောင်းစာပေးပို့လာပါတယ်အဲ့ဒီစာထဲမှာစိတ်ရေးထားတာကဆောင်းမိုင်ကြီးဟာ၄-၅ရက်လောက်မှတခါလူနာကိုလာကြည့်ပေးတယ်ဆောင်းမိုင်ကြီးကူးဆိုင်တာကမွေးဖွားလူနာတွေပါတယ်တဲ့ဘာလို့လဲဆိုတော့တခါခွဲမွေးရင်9,000ကျပ်အထက်ပေးရပါတယ်တဲ့စေုပ်နောက်ကျောကဆောင်းမိုင်ကြီးရဲ့ကိုပိုင်စေကတ်မှာတော့လူနာတွေကိုတော့ကူးဆိုင်တာစေဝါကျွမ်းကျင်မင်္ဂလေးတောင်းတော်ငှားထားသေးတယ်တဲ့စေကတ်မှာပဲအချိန်ကုန်နေတာများပါတဲ့ဒါအပြင်စေကိုလည်းပြည်သူစေုံဆိုတော့ပြည်သူကဝယ်ပြီးထိုးနေရပါတယ်ခင်ဗျာအဲ့ဒါကြောင့်နိုင်ငံတော်အကြီးအကဲတွေကိုသိစေချင်ပါတယ်တဲ့
မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်အပျက်ကိစ္စတွေအစိမ်းမပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်နောက်ထပ်ရေခိုင်ပြည်နယ်ကလာတဲ့စာတစ်စောင်ဖတ်ပြချင်ပါတယ်ခင်ဗျာရေခိုင်ပြည်နယ်မောင်နှုံမြို့နယ်ကဆရာဆရာမတွေပေးပို့လိုက်တဲ့စာဖြစ်ပါတယ်ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကဆရာဆရာမ58ယောက်ရဲ့ဒီနေ့ကိုလာပဲလာစားရီအခုထိမရကြသေးပါဘူးတဲ့ပညာရေးဌာနကလည်းမဖြေရှင်းပေးလို့ဘယ်သူ့အကူအညီတောင်းအောင်မမတိဖြစ်နေတဲ့အချိန်မှာ RFA Radio ကဒီစီဇန်လေးကိုနားထောင်လိုက်ရလို့တက်ဆိုင်ရာတွေများတိမလားဆိုပြီးပြေးပို့လိုက်ရပါတယ်ခင်ဗျာ
နောက်တဲ့စာတစောင်ကတော့မကွေးတိုင်းဒေသကြီးကပြည်သူတအူပြေးပို့လိုက်တဲ့စာတစောင်ပဲဖြစ်ပါတယ်မကွေးတိုင်းဒေသကြီးကံကောကပြည်သူစေုံမှာမက်ဆီဆရာဝန်ဒေါက်တာထွန်းထွန်းအောင်ဆိုတဲ့သူတယောက်ပဲရှိတယ်တဲ့အခုအခါသူကရန်ကုန်စေုံကြီးကိုပြောင်းမေ့ကြသွားတယ်တဲ့အဲ့တော့ခံကောင်းမှမျက်စိခွဲသေးဖို့ရှိတဲ့သူတွေကဆရာယုံမရှိဘူးဖြစ်နေပါတယ်ခင်ဗျာဒေါက်တာထွန်းထွန်းအောင်ကစေတနာနဲ့ပြန်လာပြီးခွဲပြီးဖို့လုပ်တယ်ဒါပေမဲ့ခံကောင်းစေုံရဲ့တရားဝင်ဆရာဝန်မဟုတ်တော့လို့ရှေ့ုံဘက်ကခွင့်ပြုချက်တောင်းခိုင်းတယ်ခွင့်ပြုချက်တောင်းတာကလည်းနှစ်ပတ်လောက်ရှိပြီးမရသေးတော့အခက်အခဲတွေဖြစ်နေတယ်ဆိုပြီးခံကောင်းကပြည်သူတယောက်က RFA ကိုပုံဆက်ပြောကြားလာတာဖြစ်ပါတယ်ခင်ဗျာ
နောက်တဲ့စာတစ်စောင်ကတော့ရန်ကုန်မြို့မှာနေတဲ့မျိုးသမီးတယောက်ကကိုရီးဖြစ်ရပါဆိုပြီးပြေးပို့လာတာပါအဲ့စာထဲမှာရေးထားတာတော့သူ့တငယ်ချင်းမိန်းကလေး၄ယောက်မြန်မာပလာဇာကဟယ်ရီဘားကိုနိုင်အောင်ထွက်ကြရင်ဒီစာကိုပေးပို့တဲ့ညီမနဲ့ကျန်တဲ့တကယ်ချင်းတယောက်ထွက်လဲသွားကြရတဲ့အဲ့ဒီမှာအင်သာကသုံးလုံးပဲရှိတော့အားရဘကူဝင်လိုက်တယ်ပေါ့အင်သာနဲ့ရောက်တော့အမတ်တမတ်နဲ့ဘေးဘက်ချဲအင်သာဘကူကြီးမိလိုက်တဲ့အချိန်မှာပဲမိုးပြရောင်ဖုံးတဲ့သူ့ဘက်ကိုလှည့်ရိုက်နေတာလှမ်းတွေးလိုက်ပါတယ်တဲ့အဲ့ဒီမှာမတင်ကားလို့ဒီမင်းကလေးဘာလို့ရိုက်နေရလဲမေးမယ်ဆိုပြီးတကားရှိကစောင့်နေတာထွက်မလာပါဘူးတဲ့အဲ့ဒါနဲ့လုံချုံကြီးတွေခေါ်တော့မှထွက်လာတာမင်းကလေးမဟုတ်ပဲယောက်ျားလေးဖြစ်နေတယ်ပေါ့အဲ့ဒီမှာမင်းကလေးတွေကဒေါသဖြစ်ပြီးရဲစခန်းကိုအတ်လိုက်ကြပါတယ်တဲ့အစတော့ရဲစခန်းကတာဝန်ယူလုပ်ပေးမယ်ဆိုပေမဲ့အခုနောက်ပိုင်းကျတော့ဘာမှမထူးကြသလိုမြန်မာပလာဇာဘက်ကလည်းဘာမှတာဝန်မယူတဲ့ပြင်မင်းကလေးတွေကိုလည်းတောင်းပန်တာတို့တစုံတရာဖြည့်ရှင်းပေးရတော့မရှိဘူးလို့ရေးသားထားပါတယ်။ဒါရင်ကစာရေးသားပြေးဖို့တဲ့သူကိုယ်တိုင်ဂျုံတွေးခဲ့ရတာပါ။ထပ်ရေးသားထားသေးရဲ့ဗျ။အခုရပိုင်းမှာလည်းအဲ့မြန်မာပလာဇာမှာပဲသူတို့ဂျုံတွေးခဲ့ရတယ်လို့ပုံစံတူဖြစ်ခဲ့တယ်ဆိုတော့မြန်မာပလာဇာအနေနဲ့ဒီလိုကိစ္စမျိုးတစုံတရာထူးခြားမှုရှိအောင်တာဝန်ယူသင့်ပြီလို့ထင်ပါတယ်တဲ့။မင်းကလေးအင်သာထဲမှာဖြစ်တဲ့ကိစ္စတွေအတွက်အခုလိုမျိုးမြန်လဲခဲ့ပြီးလုပ်နေတာမျိုးဟာဒီလိုဇီးဝယ်စင်နာကြီးတစ်ခုအနေနဲ့တာဝန်မဲ့ရကြလုံးတယ်လို့ယူဆမိပါတယ်တဲ့။ပြည်သူတွေအတွက်လည်းကိုနှစ်နာမှုအတွက်ရေယုံကြည်ကြည်နဲ့တိုင်တန်းလို့ရမယ့်နေရာမျိုးတာဝန်ယူဖြည့်ရှင်းပေးမယ့်နေရာမျိုးရှိနေပါပြီဆိုပြီး RFA ကိုရေးသားပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက39 444 6131 39 00 2426 2ညတို့ဖြစ်ပါတယ်
အစိုးရပြည်ပလဲစာကတော့တရုတ်နိုင်ငံယူနယ်ပြည်နယ်မှာလွတ်လပ်နေတဲ့မြန်မာလူထုမှတအုပ်ကပြေးပို့လိုက်တဲ့စာပဲဖြစ်ပါတယ်။၃လလောက်တရုတ်ပြည်မှာရဲလိုက်ဖမ်းလို့ဒုက္ခဖြစ်နေကြပါတယ်ခင်ဗျာ။အဲ့ဒီလိုလိုက်လံဖမ်းဆီးနေတာ၃လလောက်ရှိပြီးမြန်မာစိုးရကတည့်ရက်နဲ့ဘာတစ်ခုမှတုံ့ပြန်ခြင်းမရှိပါဘူးတဲ့။ကျေးဥခရိုင်တစ်ခုလုံးကိုလိုက်လံဖမ်းဆီးနေတာ၃လလောက်ရှိပါပြီတဲ့။ဒီလိုဒုက္ခရောက်နေတဲ့လူတွေအများကြီးပါတဲ့။ထမင်းမစားဘဲနဲ့တော်တဲ့ထွက်ပြေးနေရပါတယ်ခင်ဗျာ
။ဒီနေ့ပဲ RFA ရဲ့ပေးစာကဏ္ဍကတော့ဒီလောက်ပါပဲ။နောက်တစ်ပတ်မှလည်းပြေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ခင်ဗျာ။